လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်မှုအမည်စင်းတင်သွင်းထားသူ9000လောက်ကိုသတ်မှတ်ထားတဲ့ရက်မနေ့ဖြန်နောက်ဆုံးထားစစ်ဆေးဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။တိုင်းနယ်ပြည်နယ်14ခုထဲကကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းထားသူအများဆုံးအဖြစ်1030ကျော်ရှိတဲ့ရှမ်းပြည်နယ်မှာတော့တိုင်းရင်းသားရေးရာဝန်ကြီးနေရာအတွက်ရှောက်ထားသူတွေကိုစစ်စစ်လက်ခံပြီးဖြစ်ကြောင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ကျန်တဲ့အမည်စင်းတင်သွင်းထားသူတွေကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုပြီးတဲ့နောက်မှာထုတ်ပြန်သွားမယ်လို့လည်းရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲအတွင်းရေးမှူးဦးစောမြင့်ဝင်းကပြောပါတယ်
။ကျန်တာအလုံး40တောင်လောက်စစ်ပြီးပါပြီ။ကျန်တာ9မျိုး40လုံးကလီးရပါ။ကျန်တာတော့ပြောလို့မရပါဘူး။ဘာလို့ပြောမရဆိုယူကြီးကြီးရဲ့ပညာကျဲရထုတ်ပြန်ပြင်ကြံမှလုပ်ပြရမှာရပါမယ်
။တတိပုဂ္ဂလအပါအဝင်ပါတီပေါင်း18ခုကကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းထားသူ386ယောက်ရှိတဲ့ရခိုင်ပြည်နယ်မှာတော့ကိုယ်စားလှယ်လောင်း9ဦးကလွယ်လို့ကျန်သူတွေအားလုံးဝင်ရောက်ရှင်မြိုင်နိုင်တဲ့အကြောင်းရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကအတွင်းရေးမှူးဦးသူရင်ထုတ်ကပြောပါတယ
်။386ယောက်ကကျွန်တော်တို့က9ယောက်ပဲသူတို့ပယ်ပါတယ်ဗျ။မောင်းတော်ခင်က4ယောက်ပယ်ပါတယ်ဗျ။ကြည်သူလူတော်က2ယောက်ပြည်နယ်လူတော်က2ယောက်ပါဗျ။စစ်တေခင်ကတော့ကြည်သူလူတော်တယောက်ပါဗျ။
ပယ်ချခံရသူ၄ယောက်ကိုတော့ရွေးကောက်ပွဲဥပဒေအခန်း၅မှာပါဝင်တဲ့ဝင်ရောက်ရှင်မြိုင်မဲ့သူတွေကိုမွေးဖွားစဉ်မိဘနှစ်ပါးလုံးကနိုင်ငံသားဖြစ်ရမယ်ဆိုတဲ့ဥပဒေဖော်ပြထားသလိုဥပဒေပါအတိုင်းဆောင်ရွက်တာလို့ကော်မရှင်ဘက်က VOA ကိုဖြေကြားထားပါတယ်။နိုဝင်ဘာ၈ရက်နေ့မှာချိန်မှမယ်2020အထွေထွေရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်မြိုင်ကြမှာပါ။ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ခန့်မှန်းထားပြီးအသက်ပြည့်လို့ပထမဆုံးအချိန်မဲပေးမဲ့လူငယ်အရေးအတွက်ကတော့၅တန်းဝန်းကျင်မှရှိနေတာပါရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။